မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးနဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုပြန်လှုပ်ပေးဖို့သဘောတူထောက်ခံတယ်ဆိုတော့မြန်မာပြည်သူတွေရဲ့လက်မှတ်တချို့ကိုစူးစီးတည်ဆောင်လာခဲ့သူဘကိုးတိုင်းမိုးညိုမြို့နယ်ရေးသပြားကြီးရွာကကိုဝင်းကိုကိုမြန်မာစစ်စိုးရကနေထောင်ဒဏ်3နှစ်ချမှတ်လိုက်ပါပြီ။သူ့ကိုအခုလ6ရက်နေ့တော့ကလက်ပန်းပူတာမှာအာဏာပိုင်တွေကနေသူ့ကိုဖမ်းဆီးခဲ့တာပါ။သူကိုဖမ်းပြီးတော့နောက်တည့်အကြမှာပဲကိုဝင်းကိုကိုနှလုံးထီရောင်းချမှုနဲ့ပုံမှန်တက်ပြီးတော့ဖမ်းဆီးခဲ့တယ်လို့စစ်စိုးရပိုင်းသတင်းစာတွေမှာဖော်ပြခဲ့ပါတယ်။ကိုဝင်းကိုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အဖွဲ့ဝင်တူဖြစ်ပါတယ်။သူဟာလောင်းစားသမားမဟုတ်ပါဘူးလို့ NLD ပါဝင်သူနဲ့ရင်းနှီးသူတွေကနေပြောဆိုကြပါတယ်။အခုချိန်ထိအဖမ်းခံထားရတဲ့ကိုဝင်းကိုကိုမိသားစုတွေနဲ့ရောရှင်းနေနဲ့ပါတွေ့ဆုံခွင့်ကိုမြန်မာစစ်စိုးရကမပေးသေးပါဘူး။သူ့ကိုရှင်းနေငားရမ်းခွင့်မပေးဘဲနဲ့အချင်းယုံပြီးတော့အ мян တရားစီရင်ခဲ့တာပါ။သူ့ရဲ့အမှုနဲ့ပတ်သက်ပြီးတော့အယူခံဝင်ဖို့သူ့ရဲ့ရှင်းနေကအခုစူးစမ်းနေတော့မှဖြစ်ပါလေ။ကိုဝင်းကိုဟာလောင်းကစားပုံမှန်နဲ့ထောင်ဒဏ်တစ်နှစ်ဝတ္တရားနှောက်ယှက်မှုနဲ့ထောင်ဒဏ်နှစ်နှစ်စုစုပေါင်းထောင်ဒဏ်3နှစ်ချမှတ်ခံခဲ့ရသူဖြစ်ပါလေ။ကိုဝင်းကိုပါဝင်ဝိုင်းပြီးတော့ကောက်ခံနေတဲ့ပြည်သူတွေရဲ့သဘောထားလက်မှတ်တရားစုစုပေါင်းအခုဆိုလို့ရှိရင်3သိန်းကျော်သွားပြီလို့နောက်ဆုံးစုံစမ်းသိရှိရပါလေ။